မေရိကန်ပြည်ထောင်စုရဲ့2018ခုနှစ်လွှတ်တော်ကြားဖြတ်ရွေးကောက်ပွဲကိုအခုလာမယ့်နိုဝင်ဘာလ6ရက်နေ့မှာကျင်းပတော့မှာပါ။ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီနှစ်ရက်လုံးကအကြိတ်နဲ့လဲရှင်ပြိုင်ကြဖို့နိုင်ငံတဝန်းပြင်ဆင်နေကြပါပြီ။အမေရိကန်ပြည်ထောင်စုအိန္ဒိယနဲ့ပြည်နယ်ဟာမြန်မာနိုင်ငံကပြောင်းရွှေ့အခြေချသူတွေတောင်းနဲ့ချီနေထိုင်ကြပြီးသူတို့တွေတဲကမဲပေးခွင့်ရသူအများစုဟာ Republican Party ကိုမဲပေးကြမဲ့သဘောရှိတယ်လို့မြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်။ဘာကြောင့်အခုလို Republican ကိုထောက်ခံနေကြသလဲဆိုတာကိုတော့ကိုကျော်အောင်လွင်ကဆက်ပြီးပြောပြမှာပါ
။နိုဝင်ဘာလ6ရက်နေ့ကျလို့ရှိရင်ကျင်းပမဲ့လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေအတွက် Democrat ရော Republican Party ဘက်ကပါအကြိတ်နဲ့ရှင်ပြိုင်ကြဖို့အကြီးအကျယ်ပြင်ဆင်နေကြပါတယ်။သမ္မတ Donald Trump ရဲ့ပထမအဆိုအသက်တမ်းတစ်ပတ်မှာပြုလုပ်မဲ့ကြားပြတ်ရွေးကောက်ပွဲလည်းဖြစ်ပါတယ်။အောက်လွှတ်တော်မှာအမတ်နေရာစုစုပေါင်း435နေရာရှိပြီးသူတို့အလုံးရဲ့လွှတ်တော်တာဝန်သက်တမ်းနှစ်နှစ်ပြည့်ပြီဖြစ်လို့အောက်လွှတ်တော်အမတ်နေရာအလုံးကိုဝင်ပြောင်းရမှာဖြစ်ပါတယ်။အထက်လွှတ်တော်မှာတော့အမတ်နေရာစုစုပေါင်း100ရှိတဲ့အထက်က39နေရာကိုဝင်ပြောင်းရပါလိမ့်မယ်။သမ္မတ Trump အဆိုအရတက်လာပြီးတဲ့နောက်ပိုင်းအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရာစလုံးကို Republican Party ကပဲထိန်းချုပ်ထားတာပါ။သမ္မတ Trump ဟာသူတော့လျှောက်ကြွေးကြော်နေတဲ့အတိုင်းအမေရိကန်သားပထမဦးစားပေးဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်မှုတွေအတွင်းဝဝမှုတွေအများပြားရှိနေပြီးနိုင်ငံရေးအရလည်းဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ခုကြားကွဲပြားမှုတွေဟာတိတိတသားကြီးမားလာနေတာပါရီပပ်ဘလစ်ကန်ပါတီကတိုင်းပြည်အာဏာအများစုကိုထိန်းချုပ်ထားနိုင်တဲ့အပေါ်ဒီမိုကရက်တွေဘက်ကလည်းကြားပြတ်ရွေးကောက်ပွဲမှာအနိုင်ယူပြီးလွှတ်တော်အာဏာကိုရအောင်အပြင်းထန်ကြိုးစားနေတဲ့ကာလဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းအင်ဒီယားနာပြည်နယ်ကလူအများစုဟာရီပပ်ဘလစ်ကန်ပါတီကိုထောက်ခံကြတာပါအဲ့ဒီဒေသမှာမြန်မာနိုင်ငံကရောက်လာကြသူတွေလည်းပေါင်းနဲ့ချီပြီးတော့ရှိပါတယ်။သမ္မတ Trump လက်ထက်မှာဒုက္ခသည်လက်ခံမှုလျှော့ချတာလူမှုကြီးကြပ်ရေးဥပဒေတွေကိုတင်းကျပ်မှုတွေလုပ်ခဲ့တာကြောင့်အမေရိကန်မှာခြေချနေထိုင်ဖို့ကြိုးစားနေကြတဲ့မြန်မာအပါအဝင်တခြားဒုက္ခသည်တွေလည်းလာဖို့ခက်နေပါတယ်။အဲဒါကြောင့်အခုကြားပြတ်ရွေးကောက်ပွဲမှာအိန္ဒိယနာပြည်နယ်ရောက်မြန်မာမိသားစုတွေဘယ်ပါတီကိုမဲပေးကြမလဲဆိုတာသိနိုင်အောင်မြန်မာအမေရိကန်လူမှုရေးအသင်း BACI ရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်။အခုလာမယ့်ကြားပြရွေးကောက်ပွဲမှာဘယ်ပါတီကိုဒေါက်တာရိုဒင်းကအနိုင်ရစေချင်လဲခင်ဗ
ျကျွန်တော်အနေနဲ့ကတော့ဒီမိုကရက်ကိုအနိုင်ရစေချင်ပါတယ်ဘာလို့ဆိုတော့နိုင်ငံတကာအထူးသဖြင့်ကျွန်တော်တို့ဗမာပြည်ရဲ့ဒီမိုကရေစီရေးကိုထိထိရောက်ရောက်အကူအညီပေးနိုင်မဲ့ပါတီဖြစ်လို့ကျွန်တော်ဒီမိုကရက်ကိုပုံပြီးတော့နိုင်စေချင်ပါတယ်ရီပဘလစ်ကန်ကတော့သမရကိုယ်တိုင်ကဒီနိုင်ငံတကာရေးတွေကိုရှော့ချပြီးတော့တခြားတိုင်းပြည်တွေရဲ့ဒီမိုကရေစီကိုထောက်ပံ့ကူညီမှုမရှိဘဲအမေရိကန်ပြည်တွင်းရေးကိုပဲအာရုံစိုက်တဲ့အတွက်ကျွန်တော်တို့ဒီမိုကရက်တို့ပဲနိုင်စေချင်ပါတယ
်။အခုတစ်ခေါက်ကြားပြတ်ရွေးကောက်ပွဲမှာအဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေအနေနဲ့နိုင်ငံရေးအတွက်ကြွမှုတွေ true chart တွေ့ရလားခင်ဗျ။
ကျွန်တော်တို့အင်ဒီယားနာပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံသားအနေနဲ့ပြောရရင်25,000လောက်ရှိပါတယ်။ Fort Wayne မှာ5,000လောက်ပေါ့။ Fort Wayne ဘက်ကတော့ဗမာတွေပိုများပါတယ်။ကရင်တို့နောက်တခြားလူမျိုးစုတွေကျွန်တော်တို့ဒီနယ်မြို့တော်ဖြစ်တဲ့ Indianapolis မှာကြတော့ကရင်2,000လောက်ရှိပြီးတော့ကျွန်တော်ချင်းလူမျိုးက19,000လောက်ရှိပါတယ်အမေရိကန်ပြည်ထောင်စုမှာတော့ချင်းလူမျိုးအများဆုံးနေတဲ့မြို့ကမြို့ပေါ့ဗျာဒီပြီးခဲ့တဲ့3-4နှစ်ကနဲ့စာရင်ချင်းလူမျိုးတော်တော်များများဗမာပြည်သားတော်တော်များများကအမေရိကန်စီတီဇန်ဖြစ်တဲ့လူတွေပိုလို့များလာတယ်မဲပေးနိုင်တဲ့လူပိုလို့များလာတယ်ပေါ့နော်အမေရိကန်နိုင်ငံကြီးမှာလည်းစိတ်ဝင်စားမှုပုံများလာတာကျွန်တော်တွေ့ရပါတယ်။ကျွန်တော်သုံးသပ်သလောက်ကတော့ကျွန်တော်ချင်းမျိုးသားတွေတော်တော်များများကခရစ်ယာန် Church Member တွေဖြစ်တယ်။ခရစ်ယာန်မှာတော့မှကျွန်တော် Evangelical Christian တွေဖြစ်ပါတယ်။ Evangelical Church တွေကသမရထမ်းဖို့တော်တော်လေးထောက်ခံကြပါတယ်။အဲ့ဒီဟာရောင်ပြန်ထင်ဟပ်ပြီးတော့ကျွန်တော်ချင်းတော်တော်များများလည်းသမရထမ်းဖို့ထောက်ခံအားပေးကြတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်။အခု midterm election မှာလေကျွန်တော် Indiana မှာရှိတဲ့ချင်းလူမျိုးတော်တော်များများမဲပေးနိုင်တဲ့လူ American citizen ဖြစ်တဲ့လူတွေကတော့သမ္မတ Trump ရဲ့ Republican ဖက်ကိုမဲပူပေးကြမယ်လို့ကျွန်တော်ထင်ပါတယ်
ဘာသာရေးပေါ်မှာအခြေခံပြီးတော့သမ္မတ Trump ကိုမဲပေးကြမယ်ဆိုတဲ့သဘောပေါ့လေဒါပေမဲ့လည်းတစ်ဖက်မှာကဒီမြန်မာပြည်ကထွက်လာပြီးတော့အမေရိကန်မှာခြေချဖို့ကြိုးစားနေတဲ့ချင်းလူမျိုးတွေအမေရိကန်ပြည်ထောင်စုကိုရောက်မလာနိုင်တဲ့ပြဿနာတွေရှိနေတော့ဒီပေါ်မှာသူတို့စိတ်ဝင်စားဘူးလားဒီပေါ်မှာအာရုံမရှိကြဘူးလား
စိတ်ဝင်စားမှုတော့ရှိပါတယ်ဒီ immigration တို့ now refugee resettlement တို့သမ္မတ Trump နဲ့အများကြီး short ချတဲ့ကိစ္စကိုကျွန်တော်တို့ချင်းလူမျိုးခရီးအန္တရာယ်များများစိတ်ဝင်စားမှုရှိပါတယ်။အဲဒီဘာသာရေးမှာကြတော့ကျွန်တော်ချင်းလူမျိုးတရားရာခိုင်နှုန်းက evangelical Christian တွေဖြစ်တယ်ဆိုတော့ evangelical Christian value အနေနဲ့ကြည့်ပြီးတော့သမ္မတထမို့90ရာခိုင်နှုန်းထောက်ခံအားပေးကြတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဒေါက်တာရိုဒင်းကကျေးဇူးတင်ပါတယ်